ငင်းညာရဲ့နိုဘယ်ဆုရှင်တရုတ်နိုင်ငံရဲ့အတိုက်ခံလူရှောက်ဖို့စေဝါကုသမှုခံယူနိုင်ရေးအတွက်အမေရိကန်ပြည်ထောင်စုကနေဆရာဝန်တဦးဆေးလွတ်ပေးဖို့စီစဉ်နေပါပြီ။အသက်60နှစ်အရွယ်လူရှောက်ဖို့ဟာတရုတ်နိုင်ငံမှာအခြေခံလူ့အခွင့်အရေးနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အကြမ်းမဖက်တိုက်ပွဲဝင်ခဲ့တာကြောင့်2009ခုနှစ်ကနိုင်ငံတော်ပုံကန့်မှုနဲ့7နှစ်အကျဉ်းကျခဲ့ပြီးအသေးကင်စာနောက်ဆုံးအဆင့်ခံစားနေရတာကြောင့်ဇွန်လကုန်ပိုင်းကဆေးကုသဖို့အတွက်တရုတ်နိုင်ငံအရှိမြောက်ပိုင်းရှန်ယဲမြို့ကဆေးရုံကိုပို့ခဲ့တာဖြစ်ပါတယ်။ကနေငညာရေးဝန်ကြီးဌာနအရှိအာရှဌာနပြောခွင့်ရသူအန်နာရစ်ချီအဲလန်ကအမေရိကန်ဆေးဘက်ဆိုင်ရာကျွမ်းကျင်သူတွေတရုတ်နိုင်ငံကိုခီးသွားလာနိုင်ရေးအတွက်အမေရိကန်နိုင်ငံညာရေးဝန်ကြီးဌာနအနေနဲ့အကူအညီပေးမှာဖြစ်ပြီးတော့တရုတ်အာဏာပိုင်တွေကိုလည်းအမေရိကန်ဆရာဝန်တွေကိုလူရှောက်ဖို့စီအခက်အတန့်မရှိသွားလာခွင့်ပြုဖို့ပန်ကြားထားပြီးဖြစ်တယ်လို့ပြောပါတယ်ပုံမှန်အဖြစ်တရုတ်ရေးကြီးပုဂ္ဂိုလ်တွေကနေရာပေးလို့ရှိတဲ့တရုတ်ဆေးဘက်ပညာတိတ်ပံတက်ကတူရေးဆေးရုံရဲ့23တန်မှာလူရှောက်ဖို့ဆေးဝါးကုသခံယူနေရတာဖြစ်ပါတယ်ရှင်